ရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံခဲ့ OBOR မှာမူပေါင်းအောက်မှာရေရှည်ဗန္ဒာရေးအစီအစဉ်ရန်ပုံငွေလုံလောက်မှုရှိဖို့နဲ့ဒေသတွင်းဗန္ဒာရေးဆိုင်ရာအန်တီအေတွေကိုကြိုတင်တရီပေးမဲ့ဆက်လက်ကောင်းကျန်ရှိဖို့အရေးကြီးတယ်ဆိုနိုင်ငံတော်အထိုင်နိုင်ငံပုဂ္ဂိုလ်ထောက်ဆန်းစုကြည်ကပြောဆိုခဲ့တယ်ဆိုပြီးနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်မင်းစနေနေ့ကနိုင်ငံကောင်းဆောင်နေအစိုးရအဖွဲ့ကြီးခွဲတွေရဲ့ OBOR ခေတ်သစ်ပိုလမကြီးစီမံကိန်းဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကအခုလိုဆွေးနွေးခဲ့တာပါတရုတ်ရဲ့ခေတ်သစ်ပိုလမစီမံကိန်းကြောင့်အခြေခံစောင့်အုံတွေတိုးတက်ကောင်းမွန်ပြီးကုန်သွယ်ရေးအပါအဝင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိလာမယ့်အရေးကိုအတိအမှတ်ပြုပေမဲ့အခြေခံစောင့်အုံစီမံကိန်းတွေအကောင့်ထည့်ဖို့တဲ့နေရာမှာဗန္ဒာရေးဆိုင်ရာစွန့်စားရမှုစင်ခေါ်မှုတွေလည်းရှိနေတာကိုသတိပြုမိတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တာပါစီမံကိန်းကြီးတွေကိုရေရှည်ထိန်းသိမ်းရေးကလည်းစင်ခေါ်မှုကြီးဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်မြန်မာနိုင်ငံအနေနဲ့တော့အခြေခံစောင့်အုံတွေအပြင်ပြည်သူတွေကြားဆက်သွယ်ချိတ်ဆက်မှုကလည်းရေရှည်ဖွံ့ဖြိုးမှုကိုဖြစ်စေမယ်လို့ပြောဆိုပြီးပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုခီးသွွားကန္တာရင်းကျင်းမှုဖလှယ်ရေးအပြင်စီးပွားရေးလုပ်ငန်းတွေအနေနဲ့လူမှုရေးအရာရောတဘာဝပတ်ဝန်းကျင်ဆန်ရပါတာဝန်တည်တဲ့စီးပွားရေးလုပ်ငန်းများအဖြစ်ဖော်ဆောင်ပေးခြင်းကပြည်သူများအချင်းချင်းကြားဆက်သွယ်မှုပိုရှိလာမယ်ဆိုပြီးတော့ဆွေးနွေးသွားပါတယ်ဒီစကားဝိုင်းဆွေးနွေးပွဲအပြီးတက်ရောက်လာတဲ့ခေါင်းဆောင်တွေထုတ်တဲ့ပူးရဲကြေညာချက်ထဲမှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံကိစ္စလည်းပါဝင်ခဲ့ပါတယ်ရှင်